ဗြိတိန်နိုင်ငံလန်ဒန်မြို့တော်ကမြေရောက်ရထားအောင်မှာဒီကနေ့စောပိုင်းလူသွားလူလာများခြင်းဖြစ်ပွားခဲ့တဲ့ပောက်ကွဲမှုကြောင့်မီးလောင်ဒဏ်ရာသူအများပြားပါဝင်လူ18ဦးဒဏ်ရာရသွားပါတယ်ရဲတပ်ဖွဲ့ကတော့အချမ်းဖက်ဝါရီရဲ့လုပ်ရဖြစ်စုံစမ်းစစ်ဆေးနေတာပါရဲရထားမှာပောက်ကွဲမှုနဲ့မီးလောင်မှုဖြစ်ပွားကြောင်းဒီနေ့ထွက်ပေါ်လာပြီးနောက်မှာပဲ person screen မြေရောက်ရထားဘူးလာကိုလက်နက်ကန်ရဲတပ်ဖွဲ့နဲ့ရောက်ရှိသွားခဲ့ကြပါတယ်လက်လုပ်ကုန်းကြောင့်မီးလောင်မှုဖြစ်ရတဲ့အကြောင်းလဲလန်ဒန်ရဲတပ်ဖွဲ့ကပြောဆိုထားပါတယ်ရဲတပ်ဖွဲ့ရဲ့စုံစမ်းစစ်ဆေးမှုမှာပြည်ချက်ထောင်လိုင်းအေဂျင်စီ MI5 ကကူညီနေတယ်လို့လည်းရဲတပ်ဖွဲ့ကပြောဆိုထားတာပါ။ဗြိတိန်နိုင်ငံရဲ့ဝန်ကြီးဘောရစ်ဂျွန်ဆန်ကတော့အခြေအနေကိုတွင်းရင်ရင်ဆန်ကြဖို့နဲ့မမှန်တဲ့တွေမပြန့်နှံ့ဖို့အရေးကြီးကြောင်းလည်းပြောဆိုခဲ့ပါတယ်။မြို့တော်ဝင်စတိခန်းကလည်းလန်ဒန်မြို့တော်ကိုအချမ်းဖက်ဝါရီတွေကချင်းချောက်အနံ့ယူနေမှာမဟုတ်ကြောင်းပြောဆိုခဲ့တာပါ။ပောက်ကွဲမှုဖြစ်ချိန်အထားပေါ်ကခီးတယ်တွေထိတ်လန့်နေကြတဲ့အလူရဲထုတ်ပြေးခဲ့တာတွေ့ရသလိုဒါရုပစ္စည်းအနက်တွေနောက်ပိုင်းမှာရခဲ့တဲ့အကြောင်းလည်းကိုရီးကျုံသူတွေကပြောပါတယ်။ကျောင်းသားအရွယ်ကလေးတွေပါရထားမှာလိုက်ပါလာကြောင်ပြောဆိုခဲ့ကြသလိုယထားတဲ့ကဓာတ်ပုံတစ်ချို့မှာတော့ဈေးဝယ်ကလေးလေးမှာထည့်ထားတဲ့ပလတ်စတစ်ရေပုံတစ်ခုကိုတွေ့ရပြီးဝါယာကြိုးတွေနဲ့ချိတ်ဆက်ထားတာကိုလည်းတွေ့ခဲ့ကြရတာပါ။အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့လန်ဒန်မြို့တော်မှာအရှုံးနဲ့ရင်ဆိုင်နေရတဲ့အချမ်းဖက်ဝါရီတယောက်ရဲ့တက်ခတ်မှုကြုံခဲ့ရတာဖြစ်တဲ့အကြောင်းဒီကနေ့စောပိုင်းမှာပဲ Twitter လူမှုကွန်ရက်ကနေမှတ်ချက်ပေးပြောဆိုခဲ့ပါတယ်။